American ပြည်တော်စုမှာဗိုလ်တပ်ဖူးတွေကကိုရိုနာဗိုင်းရပ်စ်ရောဂါနဲ့သေဆုံးရသူ1500လောက်ဖြစ်သွားခဲ့ပါတယ်။ဒါဟာမေလကစပြီးတရက်အတွင်းသေဆုံးရသူအများဆုံးဖြစ်ပါတယ်။ဒီကာယောဂါစတင်ဖြစ်ပွားချိန်ကစပြီး American မှာဒီယောဂါနဲ့သေဆုံးရသူစုစုပေါင်း36000ကျော်နေပါပြီ။အခုဗိုလ်တပ်ဖူးနဲ့စင်းကိုကျင်းရင် American နိုင်ငံမှာသတင်းနှစ်ပတ်ဆက်တိုက်တရက်ကို COVID-19 နဲ့သေဆုံးရသူ1000ကျော်ဖြန်းပြန်ရှိနေတာပါ။ဒီယောဂါအခုဆက်ခံရသူကလည်း5.3%နေပြီး American နိုင်ငံဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူနဲ့သေဆုံးသူအများဆုံးဖြစ်နေချိန်မှာပဲဆေးရုံတွေအတွက် COVID-19 ဆိုင်ရာအချက်အလက်တွေသတင်းပေးပို့ရေးဆိုင်ရာစီးမျက်အသစ်တွေထွက်လာတဲ့အတွက်လူထုကျန်းမာရေးဆိုင်ရာအကြံပေးတွေကစိုးရိမ်နေကြပါတယ်ဆေးရုံတွေအနေနဲ့အချက်အလက်တွေကို CDC ကူးဆက်ရောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာနကိုပေးပို့မယ်အစားကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနကကြီးကြပ်တဲ့အချက်အလက်စုဆောင်းတဲ့ဌာနတွေကိုပေးပို့ဖို့ထရမ်အစိုးရအဖွဲ့ကညွှန်ကြားခဲ့တာပါဒီကြံပေးကော်မတီဌာနရဲ့လက်ရှိနဲ့အရင်အဖွဲ့ဝင်ဟောင်း300,000လောက်ကပြီးခဲ့တဲ့လထဲမှာပဲကျန်းမာရေးနဲ့လူသားအရင်းမြစ်ဝန်ကြီး Alex Azarsi စာရေးသားပေးပို့ပြီးဆေးရုံတွေအနေနဲ့ဒီယောဂါဆိုင်ရာနေ့စဉ်သတင်းပို့ဖို့လိုအပ်ချက်တွေပြည့်မီအောင်ဘယ်လိုလုပ်ရမလဲဆိုတာဆုံးဖြတ်ဖို့အခက်တွေ့နေကြောင်းပြောကြားခဲ့ကြတာပါ